တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကလုံခြုံရေးတွေအပြည့်ချထားတဲ့နယ်စပ်ဂိတ်မှာရှိတဲ့တောင်ကိုရီးယားရဲ့လုံခြုံရေးဂိတ်ကိုမြောက်ကိုရီးယားဘက်ကတနက်နေ့အချက်ပေါင်းများစွာပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဒီနေ့ပြောပါတယ်။တောင်ကိုရီးယားဘက်မှာထိခိုက်သေးဆုံးသူတယောက်မှမရှိပေမဲ့တောင်ကိုရီးယားကပြန်ပစ်ခတ်ခဲ့ပြီးတော့မြောက်ကိုရီးယားကိုလည်းသတိပေးခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအဖွဲ့ကပြောပါတယ်။ပစ်ခတ်မှုကဒီကနေ့မနက်ဒေသစံတော်ချိန်9:41မိနစ်မှာဖြစ်ပွားခဲ့တာဖြစ်ပြီးတော့ဘာကြောင့်အခုလိုပစ်ခတ်ခဲ့သလဲဆိုတာမသိရသေးဘူးလို့တောင်ကိုရီးယားဆိုရကပြောပါတယ်။မြောက်ကိုရီးယားဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးအခုချိန်ထိသုံးတရားပြောဆိုခြင်းတော့မရှိသေးပါဘူး။ပစ်ခတ်မှုဖြစ်ပြီးနိုင်ပိုင်းကြာမှာတော့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကဒီပစ်ခတ်မှုကိုမြောက်ကိုရီးယားဘက်ကတမင်သက်သက်ရည်ရွယ်ပြီးပစ်ခဲ့တာမဟုတ်ဘူးလို့သူတို့အနေနဲ့ယုံကြည်တယ်ဆိုပြီးတော့ပြောပါတယ်။ဒါပေမဲ့ဘာကြောင့်အခုလိုပြောသလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။နိုင်ငံကြားကစစ်မှတ်စုံကိုကြီးကြပ်ကုတ်ခဲ့တဲ့အမေရိကန်ဦးဆောင်တဲ့ကုလသမဂ္ဂတပ်တွေရဲ့ကုကေးစခန်းကတော့စစ်မှန်ဆုံးမှာဒီမနက်ဖြစ်ပွားခဲ့တဲ့ပစ်ခတ်မှုကိုသူတို့အနေနဲ့သတိပြုမိတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။